ဟုတ်တို့ပါငါးရက်နေ့တုန်းကရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ပြင်းစီမွတ်စလင်ကြေးရွာကလူငယ်လေးလူသေဆုံးတာနဲ့ပတ်သက်လို့တမရော်ဘက်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါသေဆုံးခဲ့တဲ့လူငယ်လူပါဝင်လူ15ဦးလောက်ကတမရော်ကခေါ်ဆောင်သွားပြီးအေးနဲ့ဖြစ်ကြတဲ့တိုက်ပွဲတွင်သေဆုံးသွားတာလို့တိရခန့်ကြေးရွာတွေကပြ ပြောခွင့်ရသူဗိုလ်ချုပ်စော်မင်းတွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဘူရီတော်ဒေတာမှာရှိတယ်ဒါမွတ်စလင်ကျေးရွာတစ်ခုမှာဖြစ်ခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့တိုက်ဆုံသွားတဲ့လူ၂ယောက်ရှိတယ်။ကျင်းထွန်သာထိခိုက်ဒဏ်ရာရတဲ့လူ၂ယောက်ရှိတယ်။ပြောလဲပတ်သက်ပြီးတော့ကျွန်ရွင့်ချက်အားနည်းချက်ရှိရင်ပြည်နိုင်အောင်ဆိုလို့ကျွန်တော်တို့အနေ 5ရက်နေ့တုန်းကအခုလိုမွတ်စလင်လူငယ်တို့အသက်ခံရပြီးသူဥတိုင်ရရှိတဲ့ကိစ္စနဲ့ပတ်သက်လို့ဒါဟာအေးရခိုင်လက်နက်ကန်ဖွဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်က VUA ကိုပြောခဲ့ဘူးပါတယ်။တိုက်ဆုံသူအလောင်းနဲ့တန်ရရသူကိုတမတော်ကရွာကိုတည်ဆောင်လာတယ်လို့တမတော်ပြောခွေရဘူရုပ်စောမင်းတို့ကပြောပါတယ်
။တိုက်ဆုံသွားတဲ့လူတွေကိုကျွန်တော်ကရွာမှာအလောင်းကခဲ့တယ်။ထိကြိုက်ကြံရရှိတဲ့လူတွေတော့တမတော်စေယုံမှာကုသပေးတယ်။အဲဒီထိကြိုက်ကြံရရှိတဲ့သူကိုယ်တိုင်ကလည်းသူတို့ဘယ်လိုဆိုပြောထားပါလဲ
။ဒီရှိမွတ်စလင်ကျေးရွာကလေးငယ်တို့တိုက်ဆုံမှုနဲ့ပတ်သက်လို့တမတော်နဲ့အေးအေးရခိုင်လက်နက်ကန်အဖွဲ့တို့ကနေနှစ်ဖက်အပြန်အလှန်ဆွတ်ဆွဲထားကြပါတယ်။ဒါပေမဲ့ဒေသခံရွာသားတွေကတော့အေးအဖွဲ့ကနေလှုပ်ဆောင်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကရွာသားတွေကိုအထာနမဖြစ်ခေါ်ဆောင်သွားရမှာတိုက်ပွဲတွင်းဂျမ်းညက်တေဆုံးလာလို့ပြင်းရှည်ချေးဝါသားတို့ကပြောပါတယ်
။အေးကပြစ်တယ်မဟုတ်ဘူးသူတို့ကဘော်ဒါဆွေးရတာစင်ငိုင်းရောက်ပါ။အဲ့ကျတည်းဘော်ဒါဆွေးတာမှဒီကခေါ်ပြီးတော့နှစ်ပြစ်ပြစ်တယ်မှဒီဝါတာပါ။သူတို့လွဲလိုက်တာမဟုတ်ဘူးကိုယ့်အကူပြီးပြီလားခဲ့တာကျွန်တော်ဒီဝါတွေကလေးတွေကိုရွာသားတွေတွားပြီးတော့ယူလာတယ်ဒီဝါကိုယူလာပြီးတော့ဒီပြုလိုက်တယ်ပါ
မြန်မာစစ်တပ်ကနေအထံတမဖြစ်ခေါ်သွားစဉ်တိုက်ပွဲတွင်ရွာသားတွေတိုက်ဆုံမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဗိုလ်လူမှုဆောင်ကော်မတီဝင်ဒေါ့စ်မိုဟာမက်ကိုအွေးဝင်းကအခုလိုပြောပါတယ
်ရွာသားတွေကကျွန်တော်တို့ပြောတဲ့အဲ့လိုမျိုးတတိပိုးတဲ့စစ်တပ်ကသွားပြီးတော့ဟောတာဆွေးပြီးတော့ရွာသားတွေကိုတနာကန်လုပ်တဲ့သဘောရှိရလေအဲဒီဟာတွေတော့လုံးဝမလုပ်သင့်ကြလို့ပါကြားတယ်မှာဒီလိုလုပ်တော့ဆိုတော့ဒီနိုင်ငံတော်တော်တော်လေးစောင့်ဆောင်မှုတစ်ခုပဲအဲဒီအတောက်တပြီးသွားရင်အဲ့လိုပြောခြင်းတယ်
ပြည်ကတဲ့တောက်ကြနေတုန်းကကမ်ဘီယာနိုင်ငံကနေမြန်မာဆိုးရအနေနဲ့ဂျီနိုဆိုက်လူမျိုးစုံတပ်ဖြတ်မှုဟန်တားရေးသဘောတူစာချုပ်ကိုချုပ်ပေါက်တဲ့ဆိုပြီးစာမျက်နှာ900ရှိတဲ့အချက်လက်ပြည့်စုံတင်ပြချက်ကိုနိုင်ငံတကာတရားရုံး ICJ ကိုတင်သွင်းထားတာဖြစ်ပါတယ်။ကလေးငယ်တို့တည်ဆုံမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဒီကိစ္စရကိုစုံစမ်းစစ်ဆေးမှုတွေအလင်းမြန်စွာလှုပ်ဆောင်ဖို့အောက်တိုဘာလ14ရက်နေ့ကကုလသမဂ္ဂဦးဆောင်တဲ့နိုင်ငံအစ်စောက်ကြီးကြီးနဲ့အစိုးရခံကြီးအထူးတာဝန်ဖွဲ့ CDFMR ကနေတိုက်တွန်းထားပါတယ်။ဒီလဆမ်းမှာပဲဘူဒီတော်မြို့နယ်တွင်တိုက်ပွဲတွေကြားကလေးငယ်တို့တိတ်ဆုံးခဲ့တဲ့ဖြစ်ရပ်အတွက်ထိတ်လန့်တုန်လှုပ်မိကြောင်းလဲကုလသမဂ္ဂအသွေးမှုချုပ်ယုံကအောက်တိုဘာလ14ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။တနက်ကန်ပြည်ပခန့်တွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည်ပရမ3လအတွင်းကလေးငယ်တရားကျော်တေကြည်တန်ရာရရှိခဲ့တာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ဆက်ဝက်ကျော်ရှိနေတဲ့ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံကအောက်တိုဘာ23ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ကျွန်တော်နိုင်ကွန်းနဲ့ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။